အင်ဒိုနီးရှားမြန်မာမှာလူငယ်တဲ့တရင်ဘက်ကလုခဲ့တဲ့ငလီနဲ့ဆူနာမီလိုင်းလုံးကြီးတွေကြောင့်ဘေးဒုက္ခရှင်ဆိုင်ရာသူ2သိန်းပါအတွက်အကူအညီတွေပေးဖို့ဒေါ်လာ150ကျော်လိုအပ်နေကြောင်းကုလသမဂ္ဂအဖွဲ့ကြီးကပြောလိုက်ပါတယ်။အင်ဒိုနီးရှားဆိုရတာဝန်ရှိသူတွေနဲ့ဆွေးနွေးပြီးနောက်ကုလသမဂ္ဂရဲ့ဒီအစီအစဉ်ကိုတောက်ချနေကထုတ်ပြန်လိုက်တာပါ။လာမယ့်တရင်သုံးပတ်တွင်ဒေါ်လာ 50.5 သန်းကိုနိုင်ငံတကာကနေဝိုင်းဝန်းလှူဒါန်းချဖို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။စက်တင်ဘာ28ရက်နေ့ကရှူလာဝေစီကျွန်းအလယ်ပိုင်းမှာလုခတ်ခဲ့တဲ့ငလျင်နှင့်ဆူနာမီကြောင့်တည်ဆုံးသူအရေအတွက်ဟာ1600ကျော်သွားပြီးတော့အပြင်းထန်ဒဏ်ရာရသူ2500လောက်ရှိလာပါတယ်ခင်ဗျာ။